မြန်မာပြည်သူလူထုရဲ့ဘဝဖွံ့ဖြိုးတိုးတက်ပြီးလုံခြုံမှုရှိလာစေဖို့အတွက်မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲဖို့အချိန်တန်မာပြီလို့ထောက်ဆန်းစုကြီးကနေပြည်တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးလာစေမဲ့အုပ်ချုပ်သူအစိုးရတရားပေါ်ပေါက်လာဖို့လေအရေးကြီးလိုအပ်နေပြီလို့လူထုတောင်းတဲ့ခြေတရားတွေဒီကနေ့နေပြည်တော်ဇေယျတိရိမြို့ရွေးကောက်ပွဲအောင်နိုင်ရေးဆီယောင်းရဲ့ ြန်မှုမှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့သုံးသပ်မှုတွေကလည်းရှိနေတာပါမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်စက်တင်ဘာလ20ရက်နေ့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကမန္တလေးတိုင်းနေပြည်တော်ကဇေယတိတိမြို့နယ်နန်းအောကျေးရွာမှာဒေသခံပြည်သူလူထုနဲ့တွေ့ဆုံခြင်းမြမပြည်မှာအမှန်တကယ်ကြောင်းလဲခြင်းတန်ပါပြီလို့ပြောဆိုလိုက်ပါတယ
်ကြောင်းလဲမှုဟာမှန်ကန်တဲ့ကြောင်းလဲမှုလို့ဖြစ်ရမယ်နောက်ပြီးတော့လည်းတကယ်ကြောင်းလဲရမယ်တချို့ကျတော့အပြောတော့သိကောင်းတာပဲဟိုကလှုပ်ပေးပါမယ်ဒီကလှုပ်ပေးပါမယ်ဆိုအပြောပဲရှိတယ်ဘာမှသက်ရောက်မှုမရှိဘူးအဲ့ဒါဟာတကယ်အဲ့ဒီလိုပြောပြီးတော့ပြောတဲ့ကြောင်းလဲမှုမျိုးဆိုတာတကယ်စစ်မှန်တဲ့ကြောင်းလဲမှုမဖြစ်နိုင်ပါဘူးအဲ့တော့ကျမတို့ဘာဖြစ်လို့ပြောင်းခြင်းလဲဘာဖြစ်လို့ပြောင်းခြင်းလဲဆိုတော့ကျမတို့ရဲ့ပြည်သူတွေရဲ့ဘဝတွေဖွင့်ဖို့ဖွင့်ပြောစေခြင်းလို့လုံခြုံစေခြင်းလို့တွတ်တက်စေခြင်းလို့အဲ့တော့အဲ့ဒါပြောင်းမှုကျမတို့ဘာလို့လဲဆိုတော့ဟုတ်ကဲ့တော့ပြောရင်ပြည်သူရဲ့မဲတွေကိုလိုပါတယ်လို့ပြောပြစီကျမတို့ပြည်သူကခေါင်းထဲမှာသေးသေးချာချာဆွဲပြီးမှတ်ထားမှာမဲတိုင်းတစ်ခုချင်းတစ်ခုချင်းဟာအင်မတန်မှတန်ဖိုးရှိပါတယ်အဲ့ဒီမဲတွေကိုမဖြုံးပါနဲ့အဲ့ဒီမဲတွေကိုမရောစားပါနဲ့ပေးသမျှတော့ယူပါမဲကိုတော့မပေးပါနဲ့လို့ကျမပြောပြစီ
ပြည်သူလူထုအနေနဲ့မိမိတို့ရဲ့အသက်အိုးအိမ်စီစဉ်ဘဝလုံခြုံမှုရှိစေဖို့မိမိတို့ရဲ့အကျိုးကိုကာကွယ်ဆောင်ရှောက်နိုင်မဲ့တရားဥပဒေစိုးမိုးမှုရှိတဲ့အုပ်ချုပ်သူအစိုးရတရက်ပေါ်ပေါက်လာနိုင်ရေးနိုင်ငံသားအခွင့်အရေးနဲ့အညီမဲ့ပေးကြဖို့အဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကတိုက်တွန်းပါတယ
်။ကျမတို့နိုင်ငံမှာဒီလိုဥပဒေကိုအလွဲသုံးစားလုပ်ခဲ့တာအင်မတန်ကြာပါပြီ။ဒီဥပဒေကောင်းနေရှိလို့ရှိရင်တောင်မှထိထိရောက်ရောက်မဖြစ်ချင်ဘူးကျမတို့တွေ့ရပါတယ်။အခုဇေယသီရိအပါဝင်ကျမတို့နိုင်ငံရဲ့ကျေးလက်တော်ရအများပြားမှာဆင်အဓိကပြဿနာကလေယာမြေပြဿနာပဲပြည်သူတွေရဲ့လေယာမြေတွေကိုမတရားသဖြင့်သိမ်းထားတာဥပဒေကပြန်ပေးဆိုလို့ရှိရင်လည်းမပေးတာဟိုပေးမယ်လို့ဗဇက်ကပြောပြီးတော့တကယ်တော့ကိုယ့်လက်ထဲပြန်မရောက်တာဒါမျိုးတွေဟာတရားဥပဒေစိုးမိုးရေးမရှိလို့ဖြစ်ရတဲ့ကိစ္စတွေပါ
ဒေါ်ဆန်းစုကြည်ရဲ့နေပြည်တော်ဇေယတိရီမြို့နယ်ရွေးကောက်ပွဲအောင်နိုင်ရေးခရီးစဉ်မှာတော့ဒေသခံပြည်သူ 9,000 ကျော်တက်ရောက်ခဲ့တယ်လို့ NLD ဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒါပေမဲ့လို့နေပြည်တော်တခွင်မှာရှိတဲ့ဇေယတိရီမြို့နယ်အပါအဝင်မြို့နယ်တော်တော်များများမှာဝင်ရောက်ရှင်ပြိုင်တဲ့အခါရွေးကောက်ပွဲအောင်နိုင်ရေးစိန်ခေါ်မှုအခက်အခဲတွေနဲ့ကြုံရနိုင်ပါတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကတော့နေပြည်တော်ကနေရာတချို့မှာ2012ကြားဖြတ်ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့ NLD ပါတီရဲ့ဒီတစ်ကြိမ်2015မှာကြုံလာရနိုင်ခြေတွေကိုအခုလိုပြောပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2012ကြားဖြတ်ရွေးကောက်ပွဲလိုမျိုးနေပြည်တော်ဝင်းကျင်မြို့နယ်တွေမှာအပြတ်အသတ်အနိုင်ရရှိတာမျိုးဖြစ်ဖို့အလားအလာနေတယ်လို့ကျွန်တော်ကမြင်ပါတယ်။လက်တလောအခုဒေါက်ဆန်းစုကြည်မဲဆွယ်စီယုံရေးသွားတဲ့နေပြည်တော်ဝင်းကျင်မဲဆန္ဒနယ်တွေကတော့ကျွန်တော်အမြင်အားဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ကိုစိန်ခေါ်မှုမြင်မာတဲ့မဲဆန္ဒနယ်တွေဖြစ်လာလိမ့်မယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမဲဆန္ဒနယ်တွေမှာကြိုတင်မဲတွေလည်းအများကြီးရှိနိုင်ပါတယ်။နောက်ပြီးတော့အာဏာရပါတီရဲ့အမာခံတော့ကြီးရွာတွေတော့အမာခံဒေသတွေလည်းပဲရှိနိုင်တဲ့အတွက်ကြောင့်မလို့နေပြည်တော်ဝင်းကျင်မြို့နယ်ကြီးရဲ့အခြေအနေဟာလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသကြီးမှလူပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်စိန်ခေါ်မှုမြင်မာတဲ့ဒေသတွေဖြစ်လာမယ်လို့မြင်ပါတယ်ဗ
ျ။ဒေါ်ဆန်းစုကြည်ကတော့နေပြည်တော်ဇေယတိတိကဒေသခံပြည်သူတွေကိုအာဏာဟာပြည်သူလက်ထဲမှာရှိတယ်။အာဏာကြီးမှသူဟာပြည်သူသားဖြစ်တယ်ဆိုတာကိုပြည်သူတွေသတိချက်စေဖို့တိုက်တွန်းပြောဆိုပါရတယ်။တစ်ချိန်လုံးကအာရှဒေသမှာအိမ်နီးချင်းနိုင်ငံအနေနဲ့ရင်မောင်းတန်းနိုင်ခဲ့တဲ့မြန်မာနိုင်ငံဟာအခုအချိန်မှာအဆအဆအယားယာတိုးတက်မှုကြဆင်းနေရတာဟာစနစ်မကောင်းခဲ့လို့ဖြစ်ရတဲ့အတွက်တိုင်းပြည်အတွင်းစနစ်ပြောင်းခေပြောင်းနိုင်အောင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုနေပါရရှင်။